အစိုးရနဲ့စစ်တပ်အကြီးအကဲတွေကိုထိခိုက်ပျောက်ဆိုးရဲဆိုတဲ့ဆွဆွဲချက်နဲ့အရေးယူဖို့ကြိုးပမ်းရမှာတွင်တွင်ကြဲကြဲအသုံးပြုလာနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကိုအမြန်ဆုံးပြန်လည်ပြင်ဆင်ဖို့ဒါမှမဟုတ်ဖြတ်သိမ်းပစ်ဖို့တိုက်တွန်းမှုတွေသတင်းမီဒီယာလောကသားတွေကြားမှာဆက်တိုက်ဆိုးသလိုထွက်ပေါ်လာနေပါတယ်။သတင်းသမားတွေအင်တာနက်လူမှုကွန်ရက်သုံးဆွဲသူတွေရဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုချိန်းချောင်နေတဲ့ဥပဒေအသွင်ဆောင်လာနေတာကြောင့်လွှတ်တော်ကအမြန်ဆုံးသုံးသပ်တဲ့လို့တိုက်တွန်းနေကြတာပါ။အပြည့်စုံကိုတော့ကိုထက်အောင်ခန့်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
မြေရတဲ့ဒိဗယ်ဖွင့်ဆိုချက်တွေပါဝင်နေတဲ့ဆက်သွယ်ရေးဥပဒေပုံမှ66ကားကြီးကိုအာဏာပိုင်ဖွဲ့စည်းတဲ့အပါအဝင်လိုရာဆွဲတုံးချနေကြတဲ့အတွက်နှင်းနာမှုရှိနေတာကြောင့်အ мян ဆုံးပြန်လည်တုံးတက်ဖို့ပန်မြမအဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။ဥပဒေစတင်ပြဋ္ဌာန်းခဲ့တဲ့2023ခုနှစ်ကစလို့ပြီးခဲ့တဲ့ဆိုးရလက်ထက်မှာဒီဥပဒေနဲ့တရားစွဲဆိုခံခဲ့ရသူ9ဦးရှိခဲ့ပြီးအပြစ်ပေးခံရသူ9ဦးရှိခဲ့ကမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆိုးရတစ်လက်ထက်မှာတရားစွဲဆိုတဲ့အမှုပေါင်း29မှုထက်မနည်းရှိနေပြီလို့လည်းပြောပါတယ်။ဒီမှုတွေမှာတော့ကံကံရှင်ကိုယ်တိုင်မဟုတ်တဲ့သူတွေရဲ့တရားစွဲဆိုမှုတွေပါဝင်နေတယ်လို့ဆွဆွဲခံခဲ့ရသူတွေကချက်စင်းဖမ်းဆီးထိန်းသိမ်းခံခဲ့ရတာကြောင့်နိဒာမှုရှိနေတယ်လို့လည်းထောက်ပြထားတာပါ။ဒါကြောင့်လဲဒီဥပဒေကိုပြောင်းစုလွတ်တော်မှာအ мян ဆုံးဆွေးနွေးဖို့လိုနေပြီလို့ပန်မြမအဖွဲ့ကဒေါက်တာဘုတ်ဖွဲ့ဝင်ဦးမျိုးမြင့်ငင်းကပြောပါတယ
်။ဒီမှာအဓိကဒီမှာအားလက်ချက်ကပါလဲဆိုလို့ရှိရင်ဒီကဟိုရဲရေးတိုင်တဲ့အမှုဖြစ်နေလေ။ဟုတ်လား။နော်။အဒီမှာရဲရေးတိုင်တဲ့အမှုဖြစ်တဲ့တည်းဘယ်သူမှမဆိုဒီကိစ္စကိုရေးစကားမှာသွားတိုင်ပြီးတော့ပြုဖွင့်လိုက်တဲ့ဆိုလို့ချင်းအရေးယူလို့ရတာဖြစ်တော့နော်အဲ့ဒီအတွက်လည်းကျွန်တော်တို့ကိစ္စတော်တော်များများပေါ့နော်ဟိုပုဂ္ဂိုလ်ကြီးပုတ်ခတ်တက်ခဲ့ကြတယ်အများကြီးပေါ်လာတဲ့အခါမှာအဲ့ဒီတရားစွပ်စွင့်မှုတွေဖြစ်တယ်ဘာဖြစ်လာလဲဆိုတော့ကြာဘယ်သူမှမပြောပေါ့နော်တရားတရားမတင်တတ်တဲ့ချက်ချင်းပဲထပ်တိုင်ကြတယ်သွားပြီးဆွဲဆတ်လို့ရမယ်တကယ်တမ်းဒီဟာကဒီအဓိကတော့ Facebook ပေါ်တက်လာတယ်ကော Facebook ပေါ်မှာတောင်းလိုက်တဲ့ကိစ္စကဟိုတကယ်ကိုင်းချင်းကကိုင်းတယ်မဟုတ်ကျူးလို့လားမကျူးလို့လားဆိုတော့ဆုံးမဆစ်ချင်းမရှိဘဲနဲ့ဆွဲဆူနေတာကြီးကျွန်တော်တွေ့နေရတယ်နော်ကြည့်အဲ့ဒီဟာကြီးရဆိုလို့ရှိရင်ဒီဟာဘုမထထောက်ကကြီးမှာအားနေချက်တရှိတယ်နော်အဲ့ဒီဒီဟာကိုပြန်ကြည့်စစ်ဖို့ပေါ့နော်ကျွန်တော်တို့ကပြောင်းရွှေ့တော့မှာပြန်ပြီးသုံးသပ်ဖို့ပြန်ဆိုင်တင်ပါလားပါ
မြန်မာအစိုးရဝန်ကြီးတဦးဟာလုပ်ငန်းရှင်တဦးထံကဒေါ်လာ3000တန်းနဲ့နိုင်ကလုံးလက်ခံရယူခဲ့တယ်လို့ Daily 11သတင်းစာကဆွဆွဲရေးသားခဲ့တဲ့အပေါ်ရန်ကုန်တိုင်းအစိုးရကတရားစွဲဆိုခဲ့ရာက11 Media Group အမှုဆောင်ရာရှိချုပ်ဒေါက်တာတန်းထွတ်အောင်အေဒါချုပ်ဦးဝေဖြူတို့ကိုဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့ဖမ်းဆီးခံခဲ့ရပြီးနောက်မှာပဲဒီဦးတွေပေါ်ဝေဖန်တန်းတွေပုံမကျေလောင်ခဲ့တာပါဒီမတိုင်ခင်မှာတုန်းကတမတော်ကာကွယ်ရေးဦးစီးချုပ်ပေါ်ပုတ်ခတ်ရေးသားမှုဆွဆွဲချက်နဲ့ NLD ပါတီဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းရေးမှုဦးမျိုးရံအောင်တင်ဟာအလားတူပုံမှန်နဲ့ပဲတရားစွဲဆိုဖမ်းဆီးခံထားရပါတယ်။ဒီအတွက်လဲမူလရည်ရွယ်ချက်တွေနဲ့ကွဲလွဲလာနေတဲ့ဥပဒေကိုဖျက်သိမ်းဖို့ဒါမှမဟုတ်ပြင်ဆင်ဖို့တောင်းဆိုမှုတွေကြီးထွားလာခဲ့တာပါ။NLD ပါတီမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်တင်ကတော့ဥပဒေကိုပြန်လည်သုံးသပ်တင်နယ်လို့ဆိုပါတယ်
။ပြင်သစ်နယ်ဆိုရင်လေဒီလိုအဲ့လို Facebook တရားနေပြီးတော့အဲ့တော့ရောရေးလာတဲ့အကြောင်းချင်းအရာပေါ့ဗျာနော်အဲ့ဒီအရာကြီးပြဿနာပေါ်တာကိုအဲ့တော့ကျွန်တော်တို့ကဘာလဲလွတ်လပ်စွာလွတ်လပ်စွာပြောဆိုပိုင်ခွင့်လွတ်လပ်စွာရေးသားထုတ်ဖော်ပိုင်ခွင့်ရှိရဆိုပြီးတော့ပေးထားတဲ့ဖွဲ့စည်းပုံရဲ့ခွင့်ရေးပေါ်မှာတော့လွတ်လပ်စွာဟိုဆက်ဆိုပိုင်ခွင့်မှာပေးရတဲ့သဘောမျိုးဖြစ်ရင်တော့မကောင်းဘူးပေါ့နော်အဲ့ဒါတော့လွတ်လပ်မှုပေါ်အသုံးချကြတဲ့သူတွေရဲ့အတိုင်းတာပေါ့အဲ့ဒီဥပဒေတစ်ခုလုံးမရှိဘူးဆိုရင်လူဘုတ်ကိုတူနဲ့တူအဲ့လိုအစော်ရမှုတွေဖြစ်လာရင်ဘယ်လိုလုပ်ကြမလဲဆိုတာလေကျွန်တော်တို့ဘက်ကစဉ်းစားဖို့လိုမှာပေါ့နော်။အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဓာတ်တစ်ခုလုံးပယ်ဖြတ်လိုက်မယ်ဆိုရင်အခြားဥပဒေတွေနဲ့အရေးယူတဲ့အခါမှာဒီရဲ့ဤပညာကိုသေချာအပြည့်ဖြစ်အောင်လုပ်ပြီးတော့အရေးယူဆောင်ရွက်ဖို့လေလိုမယ်လို့ထင်တယ်။နော်ဒါမဲ့အပြည့်အစုံအတိုင်းတာအနေထားရတော့ကျွန်တော်တို့ဒါဟိုအတိုးချော့လုပ်ဖို့ပြုဖို့ဆိုရင်တော့ဖြစ်နိုင်ပါတယ်။လုံးဝပယ်ဖြတ်ဖို့ဆိုရင်တော့လေဟုတ်တယ်မျိုးစဉ်းစားရမှာပေါ့ဗျာ။နော်။အဖြစ်ရလို့ဆိုဒီဥစ္စာလေလွတ်တော်တရားကအတည်ပြုထားတာလေ။နော်
။နိုင်ငံတကာသတင်းမီဒီယာအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကတော့ရန်ကုန်တိုင်းဆွေးရဲတရားစွဲဆိုမှုကြောင့်ဖမ်းဆီးခံထားရတဲ့11 Media Group တာဝန်ရှိသူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့မြန်မာအစိုးရတာဝန်ရှိသူတွေကိုမနေတော့ကပဲကြီးညာတဲ့ဆောင်ထုတ်ပြန်တောင်းဆိုခဲ့တာပါ။အမေရိကန်ချီဆက် CPJ ဖွဲ့ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်တဲ့ဥပဒေတွေကိုပြင်ဆင်ဖို့တိုက်တွန်းတဲ့အိတ်ဖွင့်ပေးတာဇောင်းကိုလည်းဒီနှစ်စံပိုင်းမှာပဲသမ္မတဦးထင်ကျော်တန်ပေးပို့ခဲ့ဦးပါတယ်ခင်ဗျာ။